ရုရှားနိုင်ငံယူကရိန်းနယ်စပ်တွေအနီးတဝိုက်စီးရဲလုံဆောင်မှုတွေကိုရှော့ချမဲ့အထောက်အထားမတွေ့ရတဲ့အတွက်အချိန်အရအထူးစိုးရိမ်ရဆဲဖြစ်ကြောင်း G7 ကမ္ဘာအင်အားကြီးနိုင်ငံ9နိုင်ငံကနိုင်ငံချိုင်းဝန်ကြီးတွေကပြောကြားလိုက်ပါတယ်။ဂျာမနီနိုင်ငံမျိုးနစ်ကလွန်ကြွေးနေလာကြမှာ G7 နိုင်ငံချိုင်းဝန်ကြီးတွေစနေနေ့ကတည်တံ့ပြစ်ဆုံးပြီးယူကရိန်းအရေးကိုဆွေးနွေးခဲ့ကြတာဖြစ်ပြီးအခုလိုပြောဆိုလိုက်တာပါ။ရုရှားနိုင်ငံတန်တမန်ကြီးလမ်းကြောင်းကိုရွေးချယ်ဖို့အချိန်အရတင်းမာနေတာကိုရှော့ချဖို့ယူကရိန်းနယ်စပ်နာမှာချထားတဲ့တပ်တွေပြန်ရုပ်သိမ်းဖို့နဲ့နိုင်ငံတကာကတိကဝတ်တွေကိုအပြစ်အဝနိုင်လာဖို့ G7 နိုင်ငံတွေကတောင်းဆိုကြောင်းအစီအွေပြီးဗြိတိန်နိုင်ငံကြီးဌာနကပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပထမခြေလှမ်းအနေနဲ့ရုရှားကယူကရိန်းနယ်စပ်တကြောကသူ့စစ်အင်အားကိုရှော့ချမယ်လို့ကြေညာထားတာကိုအကောင့်ထဲပေါ်မယ်လို့ညွှန်းလင်းထားကြောင်းဒါပေမဲ့ဒီလိုရှော့ချတဲ့အထောက်အထားဘာမှမတွေ့ရဘူးလို့ပြောပါတယ်။ဂျာမနီနိုင်ငံခြားရေးဝန်ကြီးဦးဆောင်တဲ့ဒီအစည်းအဝေးကို EU ဥရောပသမဂ္ဂနိုင်ငံခြားရေးအကြီးအကဲဂျိုးဆက်ဘိုရယ်နဲ့အတူ American, Britain, Canada, Italy, Canada နဲ့ Japan နိုင်ငံခြားရေးဝန်ကြီးတွေတက်ရောက်ခဲ့ကြတာဖြစ်ပါတယ်။ G7 နိုင်ငံခြားရေးဝန်ကြီးတွေအနေနဲ့ Ukraine အရေးနဲ့ပတ်သက်ပြီးအနည်းကပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းလည်းဂျာမနီဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။